အရှိလေပိုင်းဒေတာဘက်ကိုတစ်ချက်ကြည့်အောင်ပါရှင်ဒီအကျန်းဖက်အဖွဲ့အစည်းတွေရှိနေသေးတဲ့အစ္စရေးနိုင်ငံရက်တည်နဲ့လုံခြုံရေးကိုအငဲချင်းချောက်နေမှာဖြစ်တယ်လို့အစ္စရေးနိုင်ငံသူအနီတာဟာဖစ်ဟော်ရီနာက VOA ကိုပြောပါတယ်အစ္စရေးဟာမတ်စစ်ပွဲဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တယ်အဗစ်စ်မြို့မှာနေထိုင်နေတဲ့အနီတာကိုတော့မဲရင်ချင်းနိုင်ကဆုံးကနေဆက်သွယ်မိပြန်ထားပါတယ်ရှင်
အနီတာရောအခုလုံခြုံရေးရဘလို့အချိန်ကြီးရှိလဲရှင
် I'm safe I live in Netanya
ကျွန်တော်အခုချိန်ကြီးတော့လုံခြုံနေတယ်လို့ပြောရမှာပါကျွန်မနေတာကတယ်လီဗစ်မြို့ရဲ့မြောက်ဖက်တမိုင်ကျောလောက်မှာပါအခုချိန်ကြီးကျွန်တော်ရှိတဲ့အစ္စရေးရဲ့မြောက်ဖက်ထိစစ်ပွဲတွေရောက်ဖို့မရှိနိုင်ဘူးလို့မျှော်လင့်ထားပါတယ်ဒါပေမဲ့လည်းမျှော်လင့်မထားတဲ့အဖြစ်အပျက်တွေကြောင့်အစ္စရေးနိုင်ငံသားတိုင်းလူလုံးအကြီးကျယ်စိတ်ထိခိုက်နေရတာကတော့ထင်ရှားပါတယ်
we understand that that kind of you know
အခုချိန်လေးဒီ Israel Hamas စစ်ပွဲကြောင့်အဲ့ဒီမှာရှိတဲ့လူတွေအနေနဲ့ပေါ့နော်ဒုက္ခတွေအသက်အန္တရာယ်တွေကရင်ဆိုင်နေရမယ်ဆိုတာကိုကျွန်တော်တို့သိပါတယ်ရှင်အဲ့တော့ဒီစစ်ပွဲကြောင့်အနီတာအပေါ်မှာရောဘလို့တက်ရောက်မှုတွေရှိနေတယ်လဲဆိုတာလေပြောပြ
On Saturday I mean it was completely unexpected
နေ့ကကြုံခဲ့ရတဲ့ဖြစ်မျိုးလုံးဝမျိုးလည်းမထားမိဘူးကစားကမ်းမြောင်ဒေတာတောင်ဘက်ပိုင်းမှာရှိတဲ့နယ်စပ်ကနေအကျန်းဖက်သမားတွေစနေနေ့ကဝင်ရောက်ခဲ့ပြီးတော့တိုက်ခိုက်ခဲ့တာပါအဲ့ဒီတောင်ပိုင်းမှာရှိတဲ့အစ္စရေးလူမျိုးအတော်များများကိုကျွန်မသိပါတယ်ပြီးတော့တောင်ပိုင်းကိုကောင်းရင်ကနေဒုံးကျည်တွေနဲ့တိုက်ခိုက်တာလုံယုံလုံစင်လို့ဖြစ်နေတော့လုံခြုံမှုမရှိဘူးဆိုတာကျွန်မအရင်ကတည်းကသိပါတယ်တနည်းနည်းတစ်ချိန်ချိန်မှာတိုက်ခိုက်ခံရမယ်လို့ကျွန်မယူဆထားတဲ့အတိုင်းဖြစ်ခဲ့တာပါဒါပေမဲ့အဲ့ဒီမှာဘယ်လောက်ထိအခြေအနေဆိုးခဲ့တယ်လဲဆိုတာကျွန်မတို့သေချာမသိကြရသေးပါဘူးအကျန်းဖက်တိုက်ခိုက်မှုအတွင်းလူပေါင်း900ကျော်သေဆုံးခဲ့တာထိခိုက်ဒဏ်ရာရသူ2900ကျော်ရှိနေပြီးတော့လူပေါင်း150ကျော်လောက်တစ်စက္ကန့်အဖြစ်ဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရပါတယ်။အဲ့ဒီအထက်မှာအစ္စရေးဒေသမှာကအိမ်အကူနဲ့တက်ကြီးရွယ်အိုစောင့်ရှောက်ရေးအလုပ်တွေလုပ်ကိုင်နေတဲ့ Thai Philippines နဲ့အခြားနိုင်ငံသားတွေလည်းပါပါတယ်။နောက်ပြီးတော့အကျန်းဖက်သမားတွေပြတ်တက်ခဲ့တဲ့ဗီဒီယိုတွေမှာဖမ်းဆီးထားတဲ့သူတွေကိုတပ်ဖြတ်မရင်ကျင်တာရိုက်တက်နေတာစရတွေဟာမယုံနိုင်စရာကောင်းလောက်အောင်ရက်ဆက်လွန်ပါတယ်။ထိုင်လန့်စီကောင်းတဲ့ရုပ်ရှင်ကိုကြည့်နေရတယ်လို့ဖြစ်နေပါတယ်
။ Now the Israel government
Israel ဆိုရကဒီဂါဇာကမ်းမြောင်ဒေသကိုပြန်ပြီးတော့ထိန်းချုပ်ဖို့ကြိုးစားခဲ့တဲ့နေရာမှာသူတို့လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တယ်။အထူးသဖြင့်ဒီပါလက်စတိုင်းအရက်သားတွေရှိနေတဲ့နေရာတွေကိုအဓိကထားပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်လူတွေတော်တော်များများသေဆုံးခဲ့တယ်ပေါ့နော်။အခုလိုဂါဇာကိုပြန်ပြီးတော့ထိန်းချုပ်ဖို့ Israel ဆိုရကအင်အားအပြင်းထန်သုံးပြီးတော့တိုက်ခိုက်ခဲ့တဲ့အပေါ်အနီတာဘယ်လိုမြင်ပါလဲရှင့်။
First of all, Israel has liberated its own south. So, and Israel.
ပထမဆုံးပြောချင်တာကအဲ့ဒီတောင်ဘက်ပိုင်းကိုအစ္စရေးကထိန်းချုပ်လိုက်ပါပြီ။ဂါဇာဘက်ကိုကောင်းကင်ကနေဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့မြေပြင်မှာလည်းအစ္စရေးစစ်တပ်တွေတွားနေပါပြီ။ဟားမတ်တွေကိုအစ္စရေးကဘယ်လိုနည်းနဲ့မဆိုခြေမုံမို့စိတ်အားထက်သန်နေပါတယ်။ဒါဟာပြန်ပြီးတော့လက်စားချေတုံ့ပြန်လာတဲ့လုံခြုံရေးအမြင်အရစနေနေ့ကဖြစ်ခဲ့တယ်လို့နောင်ဘရောမှထပ်မဖြစ်အောင်အစ္စရေးကအဓိကထားပြီးတော့လှုပ်ဆောင်နေတာပါ။ဟားမတ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ဟာအစ္စရေးနိုင်ငံဖြစ်တည်မှုကိုချိန်ချောက်ခဲ့တာဖြစ်ပါတယ်။ဒီကိစ္စကိုကင်တွယ်တဲ့နေရာမှာအစ္စရေးအစိုးရရောစစ်တပ်ပါအမားရွယ်အများကြီးလှုပ်ခဲ့တာမျိုးရှိပေမဲ့ဒါဟာဒုတိယအဆင့်ဖြေရှင်းရမယ့်ကိစ္စဖြစ်ပြီးအခုချိန်မှာတော့ဟားမတ်တွေကိုချိန်မုံရေးဟာအစ္စရေးတွေအတွက်အဓိကအချက်ဖြစ်ပါတယ်။
In your opinion, what do you think?
အခုလိုဒီစပွဲဖြစ်နေတဲ့အခြေအနေကိုပြေလည်အောင်ပေါ့နော်။ဖြေရှင်းဖို့ဆိုလို့ရှိရင်ဘယ်လိုလှုပ်ဆောင်သင့်တယ်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့မြင်လဲရှင
့် I think first of all the war will go on and I'm afraid I'm really
ကျမမြင်တာကတော့စပွဲတွေဆက်ပြီးတော့ဖြစ်နေလိမ့်မယ်။ကျမအနေနဲ့စပွဲကိုလှုပ်လှားသူမဟုတ်ပါဘူး။ပါလက်စတိုင်းတွေနဲ့ညှိနှိုင်းပြီးတော့အပေးအယူလုပ်တာကိုလက်ခံထားသူပါ။ဒါပေမဲ့ဒီကိစ္စမှာတော့အခြားရွေးချယ်စရာလားမရှိပါဘူး။အခုအချိန်မှာအပြင်းအထန်ဆုံးနေလန့်တွေနဲ့ပြန်ပြီးတော့တိုက်ခိုက်ဖို့ပဲရှိပါတယ်။အခုဖြစ်နေတဲ့စစ်ပွဲကဘလောက်အတိုင်းအတာထိကြီးလာမလဲဆိုတာကျမတော့မသိပါဘူး။ဘာတွေဆက်ဖြစ်မလဲဆိုတာလည်းခံမရခက်ပါတယ်။ကျမပြောနိုင်တာကတော့ကျမတို့စီမှာညီညာရင်ရဖို့လိုအပ်နေပါတယ်။အကြံဖက်အဖွဲ့အစည်းတွေရှိနေတဲ့ညီညာရင်ရနိုင်မှာမဟုတ်ပါဘူး။အဲ့ဒီအတွက်အင်အားသုံးနေနေဖို့လိုအပ်နေပါတယ်။